စင်ကာပူနိုင်ငံမှာလည်းဒီနေ့မနေ့တနားရီခေတ်ကထောင်ပေါင်းများစွာသောမြန်မာနိုင်ငံသားတွေဟာကြိုတင်မဲပေးဖို့အတွက်တန်ယုံရှိမှတန်းစီပြီးဆောင်ဆိုင်နေခဲ့ကြပါတယ်။ဒါပေမဲ့အရင်နေ့တွေကလိုပဲဆန္ဒမဲပေးခွင့်မရခဲ့တဲ့သူတွေလည်းရှိနေပါတယ်။မွန်ပြည်နယ်မော်လမြိုင်စားတိသားတဦးဖြစ်တဲ့ကိုမျိုးစော်ဦးကဒီကနေ့သူဆန္ဒမဲပေးခွင့်မရခဲ့တာကိုအခုလိုပြောပြပါတယ်
။မဲစင်းကလည်းပါတယ်ကျွန်တော်အကုန်လုံးမင်းစင်းရလဲမှန်တယ်ဒါပေမဲ့ပေးမဲ့နိုင်ငံကိုသူကလည်းရေးနဲ့ဩစတြေးလျဆိုပြီးတော့ရေးထားတဲ့စီးရင်မှာကျွန်တော်မှတွေ့တာပေါ့နော်အဲ့ဒါနဲ့ကျွန်တော်သွားတယ်ကျွန်တော်ခြေတော်ဦးလေးကျိုးနေတဲ့ခါကျတော့ဂျိုင်းတော်လေးနဲ့ဖယ်ရတီကူကနေစီတာပေါ့နော်ဂျာကြီးလည်းစောက်ရတယ်ဆဲလည်းရောက်တော့မဲပေးမယ်လဲဆိုတော့မင်းရဲ့မင်းစင်းကဒီမှာမပါဘူးတဲ့ဩစတြေးလျကိုရောက်နေပါတယ်တဲ့အဲ့ဒါသူတို့လောက်ရမဲ့ဟာပေါ့နော်ကျွန်တော်လည်းဩစတြေးလျလို့ဖြစ်တာမို့ကျွန်တော်စင်ကာပူမှာနေတာ9နှစ်ရှိပြီဘယ်ဩစတြေးလျမှာလည်းမရောက်ဘူးအဲ့ဒါသူတို့ဘာမှမလုပ်ပေးနိုင်ပါဘူးပေါ့နော်ဒါသူတို့ကလောက်တာမဟုတ်ဘူးကော်မရှင်ကပို့တဲ့မင်းစင်းမှာပေါ့ကျွန်တော်အခုအဲ့ဒါမင်းမပေးခဲ့အောင်ကျွန်တော်မြန်မာပြည်ပြန်ရင်လည်းကျွန်တော်ကပေးလို့ရမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာပုံစံ15တွေတင်တာအတွက်ကျွန်တော်ဒီနိုင်ငံသားရောက်ဖြစ်သွားပြီ။ဂျိုတင်မဲစင်းထဲမှာပဲပါတော့တာ။မြန်မာပြည်ပြန်ရင်လည်းကျွန်တော်ပေးလို့ရဖို့မလွယ်ဘူး။သူတို့ကထောက်ခံစာပေးမယ်တဲ့အခုတော့မဟုတ်ဘူးတဲ့။ဒီအခုသူတို့လုံးဝရှုံနေရတဲ့။ဒီကိစ္စတွေကုန်ပြီးတော့မှလာခဲ့ဆိုတာဘယ်နည်းနဲ့ရောက်မယ်ကျွန်တော်မသိသေးဘူး။ကျွန်တော်တို့ကထောက်ခံစာဘယ်သူကထုတ်ပေးမှာဘယ်သူ approach လုပ်ရမှာကျွန်တော်တေချာလည်းအခုချိန်ကြီးမသိသေးဘူး။ကျွန်တော်တို့ကတကယ်ပြောင်းလဲခြင်းလို့ဒီမဲပေးကြမယ်ဆိုတော့ကျွန်တော်တင်ရင်းတွေအကုန်လုံးအိမ်မှာရှိတဲ့တင်ရင်းတွေအကုန်လုံးတွေကိုကျွန်တော်ကိုယ်တိုင်ဒီပုံစံ15ဆိုဖြည့်ပေးတယ်တင်လုံးဆိုတင်လုံးဖြည့်ပေးတယ်ကျွန်တော်ကတကယ်ချင်းဆိုလည်းဖြည့်ပေးပြီးတော့လုပ်တယ်ကျွန်တော်မင်းသားပေးလို့ရတယ်ကျွန်တော်ကိုယ်တိုင်တော့မပေးရတော့စိတ်ထရတော့မကောင်းပါဘူးဗျာ
လွိုက်ကောဇာတိတာကိုဆိုင်ခန့်လေးကလည်းဒီနေ့ဆန္ဒမဲမပေးခဲ့ရပါဘူးကိုဆိုင်ခန့်လေးပြောပြတာကတော့
ကျွန်တော်မနေ့6:30မိနစ်လောက်အဲတိုင်ယုံစမ်းစီတဲ့နေရာကိုရောက်ပါတယ်မနေ့8:28မိနစ်မှာကျွန်တော်တို့လူတန်းစားရွှေ့တိုင်ယုံကိုရောက်ခဏလမ်းတွဲလောက်ရောက်မှာဒီနေ့အတွက်ကတော့မဲပင်းရမယ့်လူတွေလူဦးရေ3000စာအတွက်တုံကင်ရတယ်ညနေဆောင်4နိုင်လောက်ချိန်ကျမှသူတို့ကနောက်ရက်အတွက်ပေးရမယ့်လူတွေအတွက်ကိုတုံကင်ကြိုထုတ်ပေးမယ်ပေါ့အခုတော့တုံကင်တော့ရလာပြီပေါ့နော်ကျွန်တော်တို့မနေ့ဖြစ်မဲပေးဖို့အတွက်တုံကင်ပေးလိုက်တာပေါ့ကျွန်တော်စိတ်ထဲအနေနဲ့ကတော့ဒါပြောင်းလဲသိနေပြီနော်ကျွန်တော်မြန်မာနိုင်ငံအများကြီးနောက်ကျနေပြီဘယ်နိုင်ငံနဲ့ပဲရှင်းရှင်းကျွန်တော်ထင်ပါတယ်ဒီမှာလာတန်းစီနေတဲ့လူတွေကလည်းသူတို့မှာတကယ်တမ်းရင်ထဲမှာတကယ်ရှိတဲ့အတိုင်းတကယ်ခံယူချက်အတိုင်းလာတန်းစီတာပဲလေဟုတ်တယ်မလားတကယ်တမ်းရှင်ဘုမာနေတာလူပေါင်း2,000-3,000ရှိတယ်2,000-3,000ရှိတဲ့အချိန်မှာမှဒီလူပေါင်း1,000မဲပေးခွင့်ရတယ်ဆိုတာဒီလူပေါင်း1,000ဆိုတာအဲ့ဒီရှိတဲ့2,000-3,000ထဲမှာဘလောက်ခံယူချက်ရှိတယ်ကိုယ်နိုင်ငံမှာဘလောက်ထိဥစ္စာဖြစ်တယ်ဆိုတော့အဲ့ဒါကိုရေးထုတ်ထားတဲ့တဘောမျိုးပဲလေကျွန်တော်အကုန်လုံးတန်းစီရဲ့လူတွေနဲ့ဈေးစားပါတယ်ဈေးစားဖြစ်နေချင်တာ NLD ကိုမဲပေးဖို့ပဲဒီအစိုးရကြီးကြောင်းသွားပြီးမှနောက်မဆိုင်မတာတခါနောက်၅နှစ်အတွက်ကိုစီစဉ်ပြီးတော့ကြောင်းနေလို့ရမှာလေလောလောဆယ်ကျွန်တော်ဖြစ်နေချင်တဲ့ခန္ဓာကတော့အရှိအစိုးရကိုကျွန်တော်ဘယ်လိုမှလက်မခံနိုင်ဘူ
းစင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးရမှာလွယ်ကူစေဖို့အတွက်ကူညီဆောင်ရွက်ပေးနေတဲ့ကိုစိုးထွန်းကဒီကနေ့မဲပေးရမှာလဲကြုံရတဲ့အခက်အခဲတွေကိုအခုလိုပြောပြပါရစေ
။အဖြစ်ဖြစ်တာကတော့အများကြီးပဲပုံစံဆန်ကားလဲတင်ထားတယ်။ညီမကြီးမှလည်းမဲပေးခွင့်ရှိသူစီးနေမှာပါတယ်။ဒီပုံစံဆန်ကားလဲညီမကြီးပို့ပြီးတော့ဒီဘက်ကိုပြန်ပြီးတော့ချုပ်တင်မဲပေးခွင့်ရှိသူစီးနေကိုပြန်ပေးတဲ့အချိန်မှာစီးနေပါမလားကြောက်။စီးရဒီရွေးကောင်နဲ့မိုးဖာကျမ်းမှာဘယ်လိုပြတ်သွားလဲတော့မသိဘူး။နောက်လို့ချက်ရကြတော့ကျွန်တော်စင်ကွန်းလည်းကြောစင်လဲချုပ်တင်မဲပေးခွင့်တင်တဲ့ဟာတွေကစင်ကွန်းနိုင်ငံနဲ့မထွက်လာပဲနဲ့တချို့နိုင်ငံမဲ့နေနဲ့ထွက်လာတယ်။တချို့တွေကတခြားနိုင်ငံကိုရီးယားဂျပန်အာဖဂန်နစ္စတန်အကုန်လုံးရောက်ရှိနေတဲ့နိုင်ငံရောက်သွားကြတယ်။ကျွန်တော်စဉ်းစားလို့မရဘူးကိစ္စတွေကကျွန်တော်ဒီပုံစံတင်တဲ့ဟာတွေကိုလို့ကျွန်တော်ကစင်ကူနိုင်ငံလိမ့်ဆောင်အသေးချာကုန်ထည့်ပေးတယ်။တန်ယုံကလည်းသူ့ပြည်ရောက်လာတဲ့ဟာတွေကိုပြပလို့ရထားရင်စင်ကူတို့အကုန်လုံးကြောင်းရဲပြီးတော့တင်ပေးတယ်ဒါကျွန်တော်သိထားတာ။အဲ့တော့ကျွန်တော်စင်ကူမှာနိုင်ငံမဲ့လို့နိုင်ငံမှားပြဘာလို့ခုမှမရှိဘူး။ပြီးတော့တချို့တွေကမဲတွေကပါလာတယ်စီးရင်ကမပါလာဘူး။တချို့ကစီးရင်ပါလာတယ်မဲပါမလာဘူး။တချို့ရက်ခွက်လိုက်ပြောင်းနေတယ်။တိုင်ထဲမှာနေပြီးတော့လင်းရင်မရရဲ့နှစ်ယောက်ရှိတယ်။မရပါရင်ပါတယ်မပါရင်ယောက်ျားပါတယ်ပေါ့နော်။နှစ်ယောက်လုံးမပါကြဘူး။သူတို့ကတော့ဘယ်လိုပြောလဲဆိုဥမာနိုင်ငံမှားရောက်သွားတယ်သူတို့ရဲ့စီးနေလို့တော့သူကတာရေးပြီးတော့ဒီဟာကိုအကြောင်းကြားသူတို့တက်နိုင်ဆုံးတော့ရေးပေါ်ပြန်ပို့ရင်ပြောတယ်။အဓိကပြောမယ်ဆိုရေးပေါ်ဘက်ကလာတဲ့မဲစီးရင်ကကမောက်ကမနဲ့အစီအစီမကျလူတွေအရင်စိတ်ဆိုးကြတာစိတ်လဲဆိုးတယ်ဒေါသလည်းထတယ်နားလည်းနာကြည့်ကြတယ်။ခြေခံဥတွေကကျွန်တော်ဒီနိုင်ငံသားတယောက်ရဲ့အမြင်ဆုံးအခွင့်အရေးဖြစ်တဲ့ဘေးဘေးခွေကိုဆုံးရှုံးနေတာအင်တန်ကိုလာကြည့်ပြရအောင်လည်းဖန်တိုင်းပြောရတယ်
။ရန်ကုန်လှိုင်မြို့နယ်ကနေစင်ကာပူနိုင်ငံမှာတွားရောက်လှုပ်လှုပ်ကိုင်တဲ့ကိုတင်ကိုစောကတော့မဲပေးခွင့်ရခဲ့ပါတယ်။မဲစင်းရဲမှာအမှားရွေးနေငယ်ရှိခဲ့ပေမဲ့သူမဲပေးခွင့်ရခဲ့တာကိုအခုလိုပြောပြပါတယ်
။ဒီနေ့မနေ့တနေ့မနေ့ဆော်ကြီးအချိန်မှစီးတဲ့အချိန်မှကျွန်တော်တို့ကအော့ချာဟိုတယ်ဘေးနားမှာကျွန်တော်ရောက်ကျွန်တော်တို့9နာရီမှနည်းနည်းလှုပ်လှုပ်လှုပ်လှုပ်ဖြစ်ပြီးတော့လူတန်းလေးနည်းနည်းရွှေ့သွားတယ်။ Embassy ရှေ့ကိုရောက်တဲ့အချိန်မှ12နာရီခွဲသွားပြီ။လက်ဆန္ဒကောင်တာတစ်မှာတွားယူတယ်။ကျွန်တော်က300ရတယ်တော်ရောင်ရတာကိုကျွန်တော်တိကျဖြစ်တယ်ဖြစ်တယ်ဘယ်တော့တော့ကသူဟိုနှစ်ရက်ွက်ဆိုပြီးပေးတယ်မဟုတ်ဘူးကျွန်တော်ကခုနှစ်ရက်ွက်ဘိုင်းမြို့နဲ့ခုနှစ်ရက်ွက်ပြောတယ် တို့လဲပြီးတယ်ဒါပေမဲ့ရက်ွက်နာမည်ကြီးတာကြောင်းမြန်ကြီးပါဖြစ်နေတာပဲဒါပေမဲ့ဒါတော့ပြတ်တာမရှိပါဘူးကျွန်တော်ကတော့အဆင်ပြေသွားတယ်ဆောင်းရလာပဲနည်းနည်းကြားတယ်ပေါ့နော
်ရန်ကုန်အစ်စိန်စားတီသူမတ်တီတာမြင့်ကမဲပေးခွင့်ရခဲ့ပါတယ
်ကျွန်မအခုတားနေဆိုလို့ရှိရင် NLD ကိုမဲပေးတာ၃ချိန်မြောက်သွားပါပြီ၃ချိန်မြောက်စလုံးဘာဖြစ်လို့မဲပေးရလဲဆိုတော့ကျွန်မတို့နိုင်ငံမှာအဓိကလူတွေအားလုံးပြောနေတယ်ပြောင်းလဲခြင်းဆိုတာကြီးတစ်ခုကိုလိုချင်ပါတယ်ကျွန်မတို့အခုဒီလိုမျိုး NLD ကိုမဲပေးတဲ့ကိစ္စမှာကျွန်မတို့တွေကဒီအကျိုးဒီလိုဖြစ်လာမဲ့နိုင်ငံရဲ့ကောင်းခြင်းဆိုခြင်းအားလုံးကိုကျွန်မတို့လူအသက်အရွယ်တွေကအများကြီးခံစားမှာမဟုတ်ပါဘူးနောက်လာနောက်သားတွေနဲ့နောက်လာမဲ့ကလေးတွေဒီတဲ့ပြောင်းလဲသွားတဲ့မြန်မာနိုင်ငံကြီးရဲ့အစ်စ်မြင့်ဖြစ်လာတဲ့သူများနိုင်ငံနဲ့တန်းတူရမောင်တန်းနိုင်တဲ့အခြေအနေတွေကိုလိုချင်တာပါပဲကျွန်တော်အနေနဲ့ကတော့ NLD ရသွားတဲ့အခါမှာအန်ဒီစုရဲ့ဥဆောင်မှုအောက်မှာဒီလိုပြောင်းလဲခြင်းနေတဲ့အခြေအနေကောင်းတာတွေကိုရလိမ့်မယ်လို့ကျွန်မအများကြီးမျှော်လင့်ပါတယ
်ဒါကတော့စင်ကာပူနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေဒီနေ့တတိယမြောက်နေ့အဖြစ်ကြိုတင်ပေးခဲ့ကြတဲ့အခြေအနေတွေကိုတင်ပြပေးခဲ့တာပါရှင်